မင်္ဂလာပါရှင်ဥသိတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်2020အလွန် NLD ခြေလှမ်းဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥသိတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လာမယ့်2020ဒီမှာရှိတဲ့နေ့မှာကျင်းပမယ်အထူးထူးရေကောက်ပွဲကြီးမှာဝင်ရောက်ရှင်ပြိုင်မယ် NLD ရဲ့အမတ်လောင်းစည်းရင်းတွေတရားဝင်ထုတ်ပြန်ကြေညာလိုက်ပါပြီ NLD ရဲ့အမတ်လောင်းစည်းရင်းတွေကိုအမတ်လောင်းလျှောက်လွှာတင်ထားသူတွေသူ့ပါတီဝင်တွေမကပြည်သူအများကပါစိတ်ဝင်စားကြပါတယ်အကြောင်းကတော့ NLD ပါတီဟာအာဏာရပါတီဖြစ်နေတဲ့အပြင်2015ရွေးကောက်ပွဲအတွေ့အကြုံအရ NLD အလံအောက်ကရွေးကောက်ပွဲဝင်ရဲ့ရွေးချယ်ခံရဖို့ရာခိုင်နှုန်းများတာကြောင့်လည်းဖြစ်ပါတယ်2015တုန်းက NLD ဟာစုစုပေါင်းမဲဆန္ဒနယ်မြေ1152နေရာမှာဝင်ရောက်ရှင်ပြန်ခဲ့ပြီး886ရောက်အရွေးချယ်ခံခဲ့ရပါတယ်။ဝင်ရွေးခံသူစုစုပေါင်းရဲ့89ရာခိုင်နှုန်းအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ကုဆိုရွေးကောက်ပွဲဝင်ပြိုင်မဲ့စီးရင်ပေါ်ထွက်လာပြီးမို့တကယ်လို့သာ NLD သာအနိုင်ရအစိုးရဖွဲ့နိုင်ခဲ့ရင်2020အလွန်ဖြစ်ပေါ်လာနိုင်တဲ့အခြေအနေတချို့ကိုအကြမ်းမြင့်ခန့်မှန်းလို့ရနိုင်ပါပြီ။ကုတပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။ဇူလိုင်လ23ရက်အမတ်လောင်းစီးရင်ထုတ်ပြန်အပြီးမှာအမတ်လောင်းတွေကိုပါတီအပေါ်သစ္စာရှိမှုနဲ့ဒူပေတံပေခံနိုင်ရှိသူတွေကိုဦးစားပေးရွေးချယ်ခဲ့တယ်လို့ပါတီဒီဥက္ကဋ္ဌနှင့်ဒေါက်တာဇော်မြင့်မောင်ကသတင်းမီဒီယာတွေကိုပြောပါရယ်။ဒါကလည်း2015နဲ့2020ကြားလွှတ်တော်တွင်ဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ပြဿနာတွေအပေါ်အခြေခံပြီးစဉ်းစားခဲ့တာဖြစ်နိုင်ပါရယ်။လက်ရှိ2008ဖွဲ့စည်းပုံနဲ့တည်ဆဲဥပဒေတွေအရရွေးကောက်ပွဲနိုင်ပြီး NLD ပါတီအမတ်အနေနဲ့လွှတ်တော်ထဲဝင်သွားသည့်တိုင်ပါတီအပေါ်သစ္စာမရှိတာပါတီမူဝါဒမလိုက်နာတာချန်ခုံနာမျိုးရှိခဲ့ရင်တော့အဲ့ဒီသူကိုလွတ်တော်အမတ်အဖြစ်ကပြက်ပြဲအောင်ဘာမှလုပ်နိုင်တာမရှိပါဘူး။တက်ဆိုင်ရာမဲဆန္ဒနယ်ကမဲဆန္ဒရှင်တွေရဲ့အားနဲ့ပြန်ဖြုတ်ချရအောင်ကလည်းလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းရေးဥပဒေကိုခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးလို့ပါပဲ။လာမယ့်ရွေးကောက်ပွဲအတွက် NLD ထိပ်တန်းခေါင်းဆောင်၃ယောက်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တမနာဦးဝင်းမြင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်၃ယောက်စလုံးရွေးကောက်ပွဲဝင်ကြပါမယ်။ဒေါက်ဆန်းစုကြည်နဲ့တမနာဦးဝင်းမြင့်ကတည်သူလွှတ်တော်အတွက်ရန်ကုန်တိုင်းကော်မူးမြို့နယ်နဲ့တာမွေမြို့နယ်မှာဝင်ကြပါမယ်။ဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းလွှတ်တော်အတွက်အမရပူရမြို့နယ်အမှတ်၁မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မယ်လို့သိရပါတယ်။ဒါကိုကြည့်ချင်းအဖြစ်ရွေးကောက်ပွဲသာနိုင်ခဲ့ရင်လက်ရှိအခြေအနေအတိုင်းဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာအစိုးရအဖွဲ့တာဝန်ဆက်ယူွယ်ရှိပြီးဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းဝန်ကြီးချုပ်တာဝန်နဲ့ပါတီတာဝန်ဆက်ယူဖို့ရည်မှန်းထားပုံရပါတယ်။ပြည်နယ်ဒါမှမဟုတ်တိုင်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မဲ့သူဟာအဲ့ဒီပြည်နယ်ဒါမှမဟုတ်တိုင်းလွတ်တော်မှာကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရဖို့လိုအပ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာမန္တလေးတိုင်းဝန်ကြီးချုပ်တာဝန်ဆက်ယူဖို့အတွက်တိုင်းလွတ်တော်အစ်စ်မှာပဲဝင်ပြိုင်ခဲ့တာပါအခြားတစ်ဖက်မှာတော့ရွေးကောက်ပွဲအပြီး NLD အနိုင်ရခဲ့ရင်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကအစိုးရအဖွဲ့တာဝန်ဆက်ယူကြမှာမို့ဖွဲ့စည်းပုံအရပါတီလုပ်ငန်းဆက်လုပ်လို့ရကြမှာမဟုတ်ပါဘူးအဲ့ဒီအချိန်အခုလိုပဲပါတီတာဝန်ကိုဒေါက်တာဇော်မြင့်မောင်ကပဲဆက်ယူဖို့အခုပုံစံရွေးကောက်ပွဲဝင်တာလို့ခန့်မှန်းရပါတယ
်2008ဖွဲ့စည်းပုံအရရွေးကောက်ပွဲအပြီးအစိုးရဖွဲ့နိုင်လောက်တဲ့ပါတီကြီးတွေဟာအစိုးရဖွဲ့နိုင်ရေးကိုရည်မှန်းပြီးတိုင်းနဲ့ပြည်နယ်မှာဝန်ကြီးချုပ်တာဝန်ပေးမဲ့သူတွေကိုကြိုတင်ရထားရလိမ့်ရှိပါတယ်။အဲဒီလူတွေကိုတိုင်းနဲ့ပြည်နယ်လွှတ်တော်အဆင့်မှာပဲရွေးကောက်ပွဲဝင်စေရမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရသမရဒုသမရနဲ့ပြည်တော်စုအဆင့်ဝန်ကြီးဒုဝန်ကြီးတွေကိုလွှတ်တော်အမှတ်ဖြစ်ဖြစ်မဖြစ်ဖြစ်ခန့်အပ်နိုင်ပေမဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတော့အဲဒီပြည်နယ်နဲ့တိုင်းလွှတ်တော်အမှတ်တွေထဲကပဲခန့်အပ်နိုင်တာမို့ခုလိုကြိုတင်ရထားပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်မှာရွေးကောက်ပွဲဝင်ပြိုင်စေတာဖြစ်ပါတယ်။လက်ရှိ NLD ပါတီရဲ့တိုင်းနဲ့ပြည်နယ်လွှတ်တော်တွေအတွက်အမတ်လောင်းရာထားစင်းမှာရန်ကုန်တိုင်းကလွဲပြီးကြံတိုင်းနဲ့ပြည်နယ်အားလုံးကဝန်ကြီးချုပ်တွေဟာသက်ဆိုင်ရာတိုင်းနဲ့ပြည်နယ်လွှတ်တော်တွေအတွက်ပဲဝင်ပြိုင်ဖို့စီရင်တင်ထားတာတွေ့ရပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့အဲ့ဒီတိုင်းနဲ့ပြည်နယ်လွှတ်တော်အတွက်အမတ်လောင်းတွေစင်းမှာလက်ရှိဝန်ကြီးချုပ်တွေထက်ပိုဝါရင်ပါတီတာဝန်ပိုကြီးတဲ့ထင်ရှားတဲ့ NLD ပုဂ္ဂိုလ်တွေပါဝင်တာမျိုးလဲမတွေ့ရပါဘူး။အသေးပေကတော့ NLD ဟာရန်ကုန်တိုင်းကလွဲရင်ကြံတိုင်းတဲ့ပြည်နယ်အားလုံးကဝန်ကြီးချုပ်တွေကိုနောက်အစိုးရသက်တမ်းအုပ်ချုပ်ခွင့်ရခဲ့ရင်လဲဝန်ကြီးချုပ်တွေအဖြစ်ပဲတာဝန်ပေးဖို့ရထားတာဖြစ်နိုင်ပါလေ။နိုင်ငံရေးကဲခတ်တွေကတချို့ဝန်ကြီးချုပ်တွေအရေးချင်းမရှိဘူးအုပ်ချုပ်စီမံခန့်ခွဲနိုင်မှုအားနည်းတယ်စသဖြင့်ဝေဖန်နေကြသည့်တိုင် NLD ကတော့လက်ရှိဝန်ကြီးချုပ်တွေနဲ့ပဲစခန်းသွားဖို့ရည်ရွယ်ထားတယ်လို့ခန့်မှန်းနိုင်ပါလေ
။ရ ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကတော့အတော့ကိုအရေးကြီးတဲ့နေရာမျိုးပါတိုင်းနယ်ပြည်နယ်အဆင့်ဝန်ကြီးချုပ်ဆိုပေမဲ့တကယ်လက်တွေ့ကြည့်လိုက်ရင်ဒုသမ္မတအဆင့်တွေထက်တောင်လုပ်ပိုင်ခွင့်အာဏာပိုကြီးပိုများပါတယ်၂၀၁၅ရွေးကောက်ပွဲအပြီးNLD ဟာဦးဖြိုးမင်းသိန်းကိုဝန်ကြီးချုပ်တာဝန်ပေးခဲ့ပါတယ်လင်းနစ်ကျော်ကာလဦးဖြိုးမင်းသိန်းရဲ့ဆွမ်းဆောင်မှုတွေမှာအောင်မြင်မှုတ Askari Piswejin Abawi, Yango Mupia, Pumu Tote Yegu, Tita, Tia on, Lopia Naina, Nangaza Yini Yonamuri, Weyola on, Swansal Naina, Satati, Adom Yamya, Kesarima, Chichu Naimare, Dabime Demroka Way, Uzijogu, Nangagamaso, Nyonjo Senlaubesovi, the Dila Lup, Yoso Miramu, Jujo Rigu, Derigani, Taipo, Timbeo Maga, a local by Ya on Josa Bemes of him, a pinna negri, Bela Murile, Locara to Yabare, below Mepsi, NLDA, Yangon Dai Lodo, to a Wimpi met a Melan Sima, Upio Mede Mabara Raja, Tuni ne, Daiwin Jijo, Dawin, you win, Mashirora, Deja Dababi. A tatapa male, Nemeji, Dai Lodo, a met Dosana Mingale, Badi Gonzal New Year, Nyon Jajene, Dai Lodo, to a Wimpi Yarabau.
နောက်ဆုံးထပ်ပေါ်နေတဲ့သတင်းတွေအရယူကော့ဘွဲမှာNLD အနိုင်ရခဲ့ရင်နောက်ဖြစ်လာမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟာလက်ရှိတိုင်းစီမံဘဏ္ဍာဝန်ကြီးတာဝန်ယူထားတဲ့ဦးရဲမဲဦးဖြစ်နိုင်ပြီးရန်ကုန်တိုင်းလွှတ်တော်အတွက်တကုံတင့်မဲဆလတ်နယ်မြေကဝေရောက်ရွေးခံမှုစည်ရင်ထုတ်ပြန်ထားပြီးပါပြီ။ကြံတိုင်းဆင့်လွှတ်တော်အတွက်တင်ထားတဲ့အမှတ်လောင်းတွေဆင်းမှာဝန်ကြီးချုပ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့